best never come. 'Cause it only serves to make me more determined to achieve my final goal.
No, you do it. Thank you, sir. She was in that young up. ဒီပြည်လာကစဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ KIA ကချင်းလက်တကန်ကြားတိုက်ခိုက်မှုတွေကြောင့်စီဗီရှောင်းကြီးအထူးသဖြင့်မြေပြင်တွေတကြီးရုံတွေခလေးတွေနဲ့ပတ်သက်လို့စိုးရိမ်ကင်းဖြစ်တဲ့အကြောင်းဖော်ပြရမှာတချို့စီဗီရှောင်းတွေလူသားတိုင်းဖြစ်အတုံးကြီးမှုခံရတဲ့အကြောင်းစသဖြင့်လို့စိုးရိမ်ကင်းဖြစ်မှုတွေကိုဖော်ပြထားပါတယ်။ဒီစီဗီရှောင်းတွေနဲ့မှာအများစုကမြေပြင်တွေဖြစ်ကြတဲ့အတွက်ကြောင့်လည်းမြေပြင်တွေရင်ဆိုင်နေရတဲ့ဒုက္ခတွေအကြောင်းပြီးရှင်ပါတယ်
။ပฏิပက္ခဖြစ်တဲ့အတွက်ကြောင့်ပေါ့နော်အမျိုးသမီးကိုထိခိုက်တဲ့ပြဿနာတွေကတော့အများရှိတာပေါ့နော်အမျိုးသမီးဆိုလို့ရှိရင်လူမိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းခံနေရတယ်ဖြစ်ပြေးပြီဆိုလို့ရှိရင်အထူးသဖြင့်ဒီကိုဝန်ဆောင်အမျိုးသမီးတွေပေါ့တော်တော်လေးကိုဒုက္ခရောက်ရတယ်တည့်ရဲ့အတိုင်းပဲကိုဝန်ဆောင်ကအရင်မှဖြစ်နေပြီဆိုတော့မွေးမဲ့အချိန်မှလည်းဒုက္ခတွေအများကြုံရတာပေါ့နော်ပြောချင်တာကဒီမွေးတဲ့အချိန်မှလည်းဒီတည့်တဲ့အဝိစတွေမလုံလောက်တဲ့ကိစ္စတွေပြီးလို့ရှိရင်ထွက်ပြေးနေရတဲ့အချိန်တွေမှာဆိုလို့ရှိရင်လည်းဒီကြောက်လန့်နေရတယ်ဒီလိုမျိုးဆိုရင်တောင်းလန့်နေရတဲ့အချိန်တွေမှာကလေးအတွက်လည်းအများကြီးဒုက္ခရောက်စေတာပေါ့နော်ပြီးလို့ရှိရင်ဒီအမှုသမီးတွေမှာဒီအသက်ကြီးရွယ်ဝေဆိုလို့ရှိရင်လည်းတော်တော်လေးကိုဒုက္ခရောက်တယ်တော်ရင်မှဒီမိုးကလည်းရွာပေါ့နော်မိုးအကာတွေမရှိတဲ့နေရာမှာထွက်ပြေးနေရတဲ့အချိန်မှာဒီအမှုသမီးတွေရဲ့အခက်အခဲတွေပေါ့နော်အမျိုးမျိုးပေါ့နော်ကြုံနေရတဲ့အချိန်တွေကတော့အများကြီးရှိတယ
်စီပြေးဆောင်အမှုသမီးတွေပေါ့နော်ဆိုတော့လူမျိုးချင်းချင်းကြက်ကြနေကြတဲ့ဘဝမှာတစ်ဖက်နိုင်ငံကိုပေါ့နော်လူကုန်ကူးခံရမှုအတွက်ကိုအလားအလာတွေကပို့ပြီးတော့ဆိုးစီကြပေါ့နော်လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဒီကချင်အမျိုးသမီးတွေပေါ့နော်သူတို့စီပြေးဆောင်ပြီးဘလို့အန္တရာယ်တွေရှိပါလိမ့်ရှင
်ဒုက္ခတွေစခန်းကိုရောက်နေတဲ့အမျိုးသမီးတွေကြားထဲမှာဆိုလို့ရှိရင်တချို့ကိုယ့်ရဲ့အမျိုးသားတွေကိုယ့်သားတွေဆိုလို့ရှိရင်တချို့ဆိုရင်စက်ခွန်တင်နဲ့ဖမ်းပြီးတော့ပေါ့နော်ပြန်မလွတ်လာတဲ့ဟာတွေပြီးလို့ရှိရင်ဒီပေါ်တာအနေနဲ့ပါသွားတဲ့ကိစ္စတွေဆိုတော့ဒီလိုမျိုးကိုယ့်ရဲ့ခင်ပွန်းလည်းမရှိဘူးအကူရမဲ့လောက်ကြားတွေမရှိတဲ့အခြေအနေမှာဒီအမျိုးသမီးတွေကဒီတာဝန်ကိုထမ်းဆောင်ရတယ်ကလေးအမည်ရှိတယ်တချို့ဆိုလို့ရှိရင်တကြီးရွယ်ဦးပေါ့နော်ဟိုပြုစုရတဲ့အခြေအနေဆိုတော့ဒီလိုမျိုးအခြေအနေမှာစားနိုင်ရခံမလုံလောက်တဲ့ဒုက္ခကိုဖျက်ကျော်ရတယ်တစ်ဖက်မှာလည်းဝင်ဝင်ရဖို့အတွက်စူးစားလာရပြီဒီလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်မှာပဲအဲတစ်ဖက်ဒီမြားတော်အဖြစ်ဒီတရုတ်နဲ့ညီဆက်တဲ့ဒုက္ခတွေစခန်းကဆိုလို့ရှိရင်ဒီလူကုန်ကူးရောင်းစားခံရတဲ့အခြေအနေပေါ့နော်တချို့ဆိုရင်ဟိုအဝေးကိုရောင်းစားခံရပြီးတော့အဲတချို့ပြန်လွတ်လာတဲ့ဟာတွေလည်းရှိတာပေါ့နော်ဆိုတော့ဒီဒုက္ခတွေမှာမဟုတ်ဘဲနဲ့လည်းဒီတခြားဒေသတွေကလည်းဒီလူကုန်ကူးခံရတဲ့အခြေအနေကတော့အခုပိုပြီးတော့များလာတယ်ဘာလို့ဆိုတော့ဒီနိုင်ငံရဲ့အခြေအနေမကောင်းဘူးတချို့နေရာတွေကထွက်ပြေးနေရတယ်တောရှင်းမှာပုံနေရတယ်အခြေအနေကောင်းပြီဆိုရင်ကိုယ့်ရွာကိုပြန်လာတယ်ဆိုတော့ဒီလိုမျိုးနဲ့ပဲအရင်တော့ကဘဝမှာအထူးသဖြင့်နေရာမျိုးကိုအဓိကထားပြီးတော့ဝန်းစားရှာကြတာပေါ့နော်အခုကတောရှင်းမှာအတိအနိုင်ရှာဖို့တွားမယ်ဆိုလို့ရှိရင်လည်းလုံခြုံမှုကမရှိဘူးရွာမှာအလုပ်လုပ်စားဖို့အတွက်ဆိုရင်အခြေအနေကမကောင်းဘူးဒီလိုမျိုးဟိုအထက်အခဲကိုကျော်ဖြတ်ဖို့ဆိုလို့ရှိရင်သူကဖက်နိုင်ငံမှာဝင်ဝင်စားဖို့အတွက်အလုပ်ရှာဖို့အတွက်ထွက်လာကြတယ်။များတော့အဖြစ်ဒီအမျိုးသမီးတွေပေါ့။အဲ့မှာပဲရောင်းစားခံရတဲ့အခြေအနေကြုံရတယ်။ဆိုတော့ဒီလိုမျိုးတက်တနာတွေကတော့ပို့ပြီးတော့ဒီအထူးသဖြင့်ဒီရွာတွေမှာပေါ့နော်။ပို့ပြီးတော့မြင်လာရတဲ့အခြေအနေရှိတယ်
။နောက်တစ်ခုကျမနောက်ဆုံးကြရတာကတော့အပြည့်ရဖို့ညီညာစွာဆန္ဒပြတဲ့ကချင်လှုပ်ရှားသူ၃ဦးဖန်ခံကြရပြီးအဲ့ဒီထဲမှာအမျိုးသမီး2ဦးပါတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါလားရှင
်ကျမတို့နိုင်ငံမှာပေါ့နော်ဒီလိုမျိုးစစ်ပဋိပက္ခဖြစ်တာကတော့တော်တော်လေးကြာလာတဲ့ပုံမှာအာလူမှုရေးအရာရောနိုင်ငံရေးအရာရောဒုက္ခကိုခံစားနေရတဲ့အမျိုးသမီးတွေဖြစ်လာတယ်ဆိုတော့ဒီအမျိုးသမီးတွေကကိုယ့်ရဲ့တိုက်ပြီးရင်းချမ်းရေးရဖို့အတွက်ကတော့တော်တော်လေးကိုတက်တက်ကြွကြွနေပေါ့နော်ဒီတီမာရောမကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင်ဆိုတော့ပြီးခဲ့တဲ့ဒီအပရီလမှာဖြစ်ခဲ့တဲ့ပြိမိနေတဲ့ဒီလူလူထုတွေကိုကယ်ထုတ်ဖို့အတွက်ဆိုပြီးတော့အပရီလ30ရက်နေ့ကနေစပြီးတော့ပေါ့နော်လူထုဆန္ဒပေါ်တဲ့အကျိုးစားတွေကိုလှုပ်ဆောင်ခဲ့တယ်။တစ်ချိန်တည်းမှာပဲဒီဖြစ်နေတဲ့အခြေအနေကိုသတင်းထုတ်ပြန်မှုတွေပေါ့နော်။သတင်းစာရှင်းလင်းပွဲတွေကိုလုပ်ခဲ့တယ်။ဆိုတော့အဲ့လိုမျိုးလူထုတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဒီရင်းချမ်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့စစ်ပွဲတွေရက်ဖို့အတွက်လှူရှားဆောင်ရွက်နေတဲ့ဥဆောင်ဥရွက်ပြုနေတဲ့ဒီကောင်းဆောင်တွေပေါ့အခုဆိုလို့ရှိရင်ဒီတရားစွဲဆိုထားတဲ့အခြေအနေခံရတာပေါ့နော်ဆိုတော့အဲ့မျိုးကောင်းဆောင်မှုမှာစူးစမ်းပြီးတော့ပါဝင်ဆောင်ရွက်နေတဲ့မျိုးသမီးတယောက်ကတော့ဂျမနောင်ပူဖြစ်တယ်သူဆိုလို့ရှိရင် အမျိုးသမီးနဲ့အမှဒန်းတူရင်းနဲ့ပတ်သက်ပြီးတော့တော်တော်လေးကိုတကြွဆောင်ရွက်နေတဲ့ဒီကောင်းဆောင်တစ်ယောက်ဖြစ်ပါတယ်အခုသူလုပ်နေတဲ့လုပ်ငန်းတွေသူ့ရဲ့တမန်ကြောင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးအခွင့်အရေးတော်ပါတော့အများနဲ့အတိုက်ခံနေလှုပ်ဆောင်ခဲ့တာပေါ့နော်အခုတန်းငင်းချမ်းရဲ့အတွက်စူးစမ်းနေတဲ့အချိန်မှာပဲဒီလိုမျိုးတရားစွဲဆိုခံရတဲ့အဲကိစ္စတွေပေါ်လာတာလည်းရှိရပါပေါ့နော်ဆိုတော့ဒီအမျိုးသမီးအခွင့်အရေးကိုဆောင်ရွက်ပေမဲ့လည်းဟိုချင်းချောက်မှုတွေတရားစွဲဆိုမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့ဟာကိုတိတိတတ်တာမြင်ရတာပေါ့နော်
အခုလောလောဆယ်မွန်းနေပြီပြောသလိုငင်းချမ်းရဲ့အတွက်ဆန္ဒပြတာအမျိုးသမီးအခွင့်အရေးဥဆောင်တဲ့လူဒုက္ခတွေရေးကြတဲ့လူတွေဖန်ခါရတယ်ဆိုတော့ဒီအပေါ်မှာတက်ဆိုင်ရာအနာပိုင်းတွေကိုပေါ့နော်ဘယ်လိုတုံ့ပြန်ပြောကြလဲခြေနေရှု
အထူးဖြင့်စစ်တပ်ကိုပြောချင်တဲ့အပိုင်းတွေရှိတာပေါ့နော်ဒီစစ်ပတိပခဖြစ်တဲ့အချိန်မှာပြည်သူလူထုတွေကိုအဓိကထားပြစ်မှတ်မထားဖို့လဲအများကြီးလိုအပ်တာပေါ့နော်အဲတစ်ဖက်မှာလည်းငင်းချမ်းရေးကိုဖော်ဆောင်နေတယ်ငင်းချမ်းရေးဖို့အတွက်စူးစမ်းနေတယ်ဆိုပြီးတော့အခြေအနေတခုကရှိနေတယ်ဆိုတော့ဒီလိုမျိုးငင်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တစ်ဖက်မှာလည်းစူးစမ်းနေတဲ့အချိန်မှာကရှင်ဒေတာနဲ့ဒီနောက်ပိုင်းရှမ်းမှာပဲပေါ့နော်အထူးသဖြင့်ဒီစစ်တပ်ကနေစစ်အင်အားတွေတုံးပြီးတော့ပေါ့နော်ဒါချိန်မုန်းဖို့အတွက်ရုပ်တွေဆိုတဲ့ဟာကတော့တော်တော်လေးကိုအယုတ်ဆိုးပါတယ်ဒါကြောင့်မို့ကျွန်မတို့ရဲ့ဒီအနာဂတ်ငင်းချမ်းဖို့အတွက်ဆိုလို့ရှိရင်တတော်လေးကိုစိုးရင်ဆရာရှိတယ်။ငင်းချမ်းမှုမရှိဘူးဆိုလို့ရှိရင်တရားမျှတမှုဆိုတာတော့ရှိတော့မှာမဟုတ်ဘူး။အခုခံနေရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုကိုရှာဖို့အတွက်ဆိုလို့ရှိရင်ဘယ်နေရာမှမရှိတော့ဘူး။90ရာခိုင်နှုန်းကျော်နိုင်ငံမှာလည်းလူဦးရေအရပြောမယ်ဆိုလို့ရှိရင်အဲ့လောက်ရှိနေတဲ့အမျိုးသမီးထုတွေရဲ့လုံခြုံမှုမရှိဘူး။ပြီးလို့ရှိရင်အမျိုးသမီးတွေအတွက်ဒီစိတ်ဒုက္ခတွေပိုပြီးတော့ရှိနေတဲ့အပေါ်မှာဆိုလို့ရှိရင်ကျမတို့နိုင်ငံအနာဂတ်ပေါ့နော်တော်တော်လေးကိုစိုးရိမ်စရာရှိတယ်ပို့ပြီးတော့နောက်ကျကျနိုင်တဲ့အခြေအနေရှိရဒါကြောင့်မစစ်တပ်အနေနဲ့ဆိုလို့ရှိရင်ဒါဒီကေပဲငင်းချမ်းကြီးကိုလိုလိုလားလားနဲ့ဖြစ်လာဖို့အတွက်ဒီဆန္ဒကိုအဓိကထားပြီးတော့အရှိခိုင်းစေခြင်းနဲ့ပြီးလို့ရှိရင်ဒီထိုးစစ်တွေကိုရပ်တန့်အောင်ရပ်ဖို့အတွက်အများကြီးလိုအပ်တယ်ဆိုတဲ့ဟာပေါ့နော်တချိန်တည်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရမှလည်းအများကြီးတာဝန်ရှိပါတယ်ဆိုတော့ကိုကအစိုးရဖြစ်နေတဲ့အတွက်ကြောင့်မို့အစိုးရအနေနဲ့ဥပဒေစိုးမိုးမှုဆိုတဲ့နိုင်ငံဖြစ်လာဖို့အတွက်ဒါဒေါ်အောင်ဆန်းစုကြည်ကလည်းအများကြီးပြောခဲ့တာရှိတယ်ဆိုတော့ဒါတွေကိုတည်တည်ချာချာဖြစ်လာဖို့အတွက်စူးစမ်းပေးစီခြင်းနဲ့ပြီးလို့ရှိရင်ပြည်သူလူထုတွေလိုအပ်နေတဲ့အခြေအနေပေါ့နော်ဒါတွေကိုဖြည့်ဆည်းဖို့အတွက်လည်းအများကြီးလိုအပ်တယ်အခုတစ်ချိန်တည်းမှာလည်းဒီစစ်တပ်ကလည်းရှိနေသေးတဲ့အပေါ်မှာစစ်ပြေးဒုက္ခတွေတွေကလည်းပိုပြီးတော့များလာတယ်ဆိုတော့စစ်ပြေးဒုက္ခတွေတွေလိုအပ်နေတဲ့အခြေအနေကိုလည်းဖြည့်ဆည်းဖို့လည်းလိုတယ်အခုကစစ်ပြေးဒုက္ခတွေတွေရဲ့အခြေအနေကိုဖြည့်ဆည်းပေးဖို့မဟုတ်ဘဲနဲ့အတင်းအဓမ္မနေရာချထားရေးတွေစူးစမ်းပြီးတော့လုံလာတဲ့ဟာတွေလည်းရှိလာတာပေါ့နော်ဒီလိုမျိုး data ဆက်ပြီးတော့ဒီအစိုးရအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းကျမတို့နိုင်ငံငင်းချဖို့အတွက်ကတော့တော်တော်လေးကိုအလံဝင်းနေတယ်ပေါ့နော်ဆိုတော့ငင်းချမှုမရှိတဲ့နိုင်ငံဆိုလို့ရှိရင်လည်းကမ္ဘာမှာဆိုလို့ရှိရင်လည်းဒါပို့ပြီးတော့နောက်ကျကြံခင်းတဲ့အခြေအနေအလားလာတဲ့အများကြီးတွေ့ရပါတယ်ဆိုတော့ဒီငင်းချမ်းရေးကိုဖော်ဆောင်တဲ့အချိန်မှာလည်းအားလုံးပါဝင်တဲ့ဒီငင်းချမ်းရေးဖော်ဆောင်တဲ့ဟာကိုအမြင်ဆုံးပေါ့နော်စူးစမ်းပြီးတော့လုပ်ဖို့အတွက်အများကြီးလိုအပ်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးထုတွေရဲ့အတန်ကိုအများကြီးနားထောင်ဖို့လိုအပ်တယ်ပေါ့ဘာလို့ဆိုတော့ဒီအမျိုးသမီးတွေကခုနကပြောသလိုစစ်ပစိကခရဲ့တားကောင်ဆိုလို့ရှိရင်ဒီအမျိုးသမီးဖြစ်နေတယ်ဆိုတော့သူတို့တွေမှာအတွေ့အကြုံအများကြီးရှိတယ်သူတို့ရဲ့အတန်တွေသူတို့ရဲ့ပါဝင်မှုတွေကတော့ဒီငင်းချမ်းရေးစပွဲဝဲမှာအများကြီးအရေးကြီးတယ်ဆိုတဲ့ဟာပေါ့နော်ဒါကြောင့်မို့ဒီလိုမျိုးအမျိုးသမီးတွေပါဝင်ဖို့အတွက်ဒီအခွင့်အလမ်းတွေအများကြီးဖွင့်ပေးဖို့ကလည်းဒီအစိုးရမှာတော်ဝင်အများကြီးရှိတယ်ဆိုတာပေါ့နော်Things never threaten me, 'cause it only serves to make me more determined.